KND နဲ့မြောက်ပြည်နယ်ကော့ဂရိတ်ခရိုင်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကင်မျိုးသားလူမျိုးရေး KNL တပ်ပြည်သူ့ကာကွယ်ရေး PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်နေချိန်ထိုင်းနိုင်ငံအုံဖန်မြို့နယ်နဲ့ဖော်ပရာမြို့နယ်တွေဘက်ထွက်ပြေးသွားတဲ့စစ်ဘေးဒုက္ခသည်1900ကျော်ရှိနေပါပြီ။တိုက်ပွဲဖြစ်တဲ့ပတ်ဝန်းကျင်မှာရဲသားပြည်သူတွေရှိရာဘက်လက်နက်ကြီးကြီးတွေကြားတဲ့အတွက်ဒေသခံတွေထိတ်လန့်ဆိုးရိမ်ပြီးအခုလိုဘေးလွရာပြေးနေကြတာပါ။ဒီအကြောင်းထိုင်းစီဆိုင် View သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံအုံဖန်မြို့နယ်နဲ့ဖော်ပရာမြို့နယ်တွေထဲကိုမြန်မာနိုင်ငံဘက်ကနေရောက်လာတဲ့စစ်ဘေးဒုက္ခသည်1900ကျော်လောက်ရှိနေပြီဆိုပြီးထိုင်းအနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဒီကနေ့ဖော်ပြကြပါရယ်။ကရင်ပြည်နယ်တွေကစစ်ဘေးဒုက္ခသည်တွေထိုင်းနိုင်ငံဘက်ထွက်ပြေးလာကြတာနဲ့ပတ်သက်လို့ကရင်မျိုးသားမီဒီယာကမန်းမျိုးမြင့်ကအခုလိုပြောပြပါရယ်
။ဒီပိုက်ကတဲ့ဘယ်ဖြစ်တော့ဒီအုံဖန်နဲ့ဖော်ပရာနေသားထိုင်းမှာချမ်းစွာလီယောမှာမြန်မာစစ်ဘေးရှောင်း1959ရောက်တယ်လေမာဒီလူ1959ဦးသူရောက်ရွာဒီနေရာဒီမှာဖူဖာမဖူဖာနဲ့ဦးမနဲ့ဝမိုင်းခိုင်ရတော့စနေနေ့ကြာတော့စရင်ကောက်တာရှိတယ်လေမာလီတော်ခုမဘယ်နှယောက်ခွနနာမဘယ်နှယောက်နော်လူဝမဘယ်နှယောက်လို့ပေါ့
ကရင်ပြည်နယ်မြဝတီနယ်ကော့ဂရိတ်ခရိုင်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်ဖွဲ့တွေတစ်ဖက်တိုက်ပွဲတွေဖြစ်နေကြသလိုစစ်ကောင်စီဘက်ကအရက်သားတွေရှိရာဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ပြင်းလေကြောင်းတိုက်ခိုက်မှုတွေကြောင့်အခုလိုမျိုးဘေးလွရာကိုထွက်ပြေးနေကြရတာဖြစ်တယ်ဆိုပြီးထွက်ပြေးလာကြတဲ့ဒုက္ခသည်များကပြောကြပါတယ်စစ်ဘေးဒုက္ခသည်တွေဟာဖော်ပရမြို့နယ်အုံဖန်မြို့နယ်ထဲမှာရှိတဲ့ကျေးရွာတွေဖြစ်တဲ့ဗန့်ဝိနန်းနာဗန့်ဆဲထာဗန့်နောင်လိုဝမ်ဗန့်လီတော့ခိုကြီးရွာရီစီကိုထွက်ပြေးတိမ်းရှောင်လာကြတာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ဖြစ်တဲ့မြန်မာဘက်ကဝလီစုကလိနေရာတွေမှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ထိုင်းဘက်ကိုထွက်ပြေးတိမ်းရှောင်လာကြတာဖြစ်ပါတယ်။မြန်မာဘက်ကတောင်ရင်မြစ်တလျှောက်မှာလည်းဒုက္ခတွေပေါင်းကနန်းနဲ့ရှိနေပါတယ်။ထိုင်းနိုင်ငံမဲကိုကင်းကြီးရွာနဲ့တောင်ရင်မြစ်သာချားတဲ့မြန်မာနိုင်ငံဘက်ကမှလည်းဒုက္ခတွေ3000လောက်ရှိနေတာပါ။ဒီစစ်ဘေးဒုက္ခတွေတွေအတွက်ထိုင်းနိုင်ငံရောက်မြန်မာလူသမားတွေစေတနာရှင်တွေကစားဆောင်ရေးအကူအညီပေးနေကြတာဖြစ်ပါတယ်စစ်ဘေးဒုက္ခသည်တွေကိုစားဆောင်ရေးအကူအညီပေးနေတဲ့လူမှုရေးအဖွဲ့အစည်းတွေအနေနဲ့စစ်ဘေးဒုက္ခသည်တွေရှိရာနေရာတွေစီကိုအခုရက်ပိုင်းတွင်အစားအသောက်တွေတွားရောက်ပို့ပေးလို့မရတော့ဘူးဆိုပြီးစစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေသူတို့ကပြောပြပါတယ
်ဒါတော့မက်ကော့ပြည်ရဲ့တစ်ဖက်ချမ်းနော်ဗမာဘက်ကမှဆိုရင်အဲဖလူကြီးဖလူလေးမင်းလက်ပံအရိဘတ်သင်ကြီးနဲ့တစ်ချမ်းမှဆိုရင်စစ်ဆောင်အလောဆီပေါင်း3000ကျော်လောက်ရှိတယ်ပေါ့နော်ဆိုတော့အရင်ကတော့အဲ့ဒီနေရာတွေမှာရေစာတပို့လို့ရပြီးတော့ဒီလက်ရှိဖြစ်တဲ့အချိန်မှာတော့တပတ်ခြေလောက်ရှိရေစာပို့လို့မရတော့ဘူး။လက်ရှိချိန်မှာဒုက္ခသည်တွေအခုကြီးပြတဲ့ရထားတဲ့အတွက်သူတို့မှာစားရေးပောက်ရည်တော့ပောက်ရည်ကိုဝါလူဝါချက်တွေပါရှိနေတယ်ပေါ့နော်။ဆိုတော့နောက်တစ်ခုကတော့ဒီတကြီးရေတွေပေါ့နော်ဖြားလာတာတွေဒီမကောင်းဖြစ်လာလို့ရှိရင်လည်းခက်ခဲဖြစ်နေတာကျွန်တော်သိရတယ်ပေါ့။အဓိကတော့စားရေးပောက်ရည်နဲ့တောက်ရည်အခက်အခဲရှိနေတာကိုသိရတယ်။အဲ့ဒါဟိုလက်ရှိကတော့သွားလို့ဝင်လို့မရဘူးเนาะဒီတက်ဆိုင်ရာဆိုင်ဒီစစ်တပ်တွေနဲ့အာဏာပိုင်တွေနဲ့ပြည်ပြီးတော့သွားနိုင်ဖို့ကြိုးစားနေကြတယ်ပေါ့
ထိုင်းနိုင်ငံနယ်စပ်နဲ့ကပ်နေတဲ့နေရာတွေအထိတိုက်ပွဲတွေဖြစ်နေတာကြောင့်ထိုင်းဘက်ကမဲကိုကင်းကြီးရွာဘက်မှလည်းလုံခြုံရေးတင်းကျပ်စွာချထားပါတယ်ကရင်ပြည်နယ် KNU တပ်မ6ထိန်းချုပ်ရွာနယ်မြေအတွင်းမှာနှစ်ဖက်တိုက်ပွဲတွေစစ်ကောင်စီဘက်ကလက်နက်ကြီးကြီးစံတွေကြားရောက်နေတာကြီးလေကြောင်းတိုက်ခတ်မှုတွေလုပ်နေတာကြောင့်ပါကရင်စစ်ဘေးဆောင်ဒုက္ခတွေ3000လောက်ရှိနေတယ်ဆိုပြီးကရင်လူခွင့်ရေးအဖွဲ့ KHRG ကလည်းပြောဆိုထားပါတယ်။မလ31ရက်ကြာသပတေးနေ့ကပဲမြန်မာဘက်ကဝလီဆိုတဲ့နေရာနဲ့ဥက္ကဋ္ဌဆိုတဲ့နေရာမှာစစ်ကောင်စီတပ်တွေအင်အား200လောက်ထပ်မံရောက်ရှိလာတယ်လို့လည်းဒေသခံတွေကပြောပါတယ်။ KNU ဘက်ကတင်းယူခဲ့တဲ့စစ်ကောင်စီရဲ့မော်ခီစခန်းကိုပြန်တင်းယူဖို့အတွက်စစ်ကောင်စီတပ်တွေတိုးချဲ့ရောက်ရှိလာတာဖြစ်တယ်လို့လည်း KNU ဘက်ကပြောပါတယ်။အဲ့ဒီဝလီဒေသဟာအခုစစ်ဘေးဒုက္ခသည်တွေခိုးလုံရောက်ရှိလာတဲ့ထိုင်းမြန်မာနယ်စပ်ဖော်ပြမြို့နယ်တစ်ဖက်ကမ်းမှာရှိပါတယ်ရှင်။